ရခင်ဗျာဦးမြန်မာနိုင်ငံမှာ NCA လို့ခေါ်တဲ့ပြည်သူ့ပြစ်ခတ်ရေးစည်းရေးသဘောတူညီချက်ကိုမွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့တို့လက်မှတ်ရေးထိုးကြပါတယ်။ဒါဟာတိုင်းရင်းသားတွေနဲ့ဖြစ်လာခဲ့တဲ့ပြည်တွင်းစစ်အတွက်ညဉ့်ညံ့ဖြစ်စဉ်အတွက်ဘလောက်ထိအလားအလာကောင်းတယ်လို့ကိုမို့တော့အကြံဉာဏ်ဆုံးသက်လို့ပါတယ
်။ဟုတ်ကဲ့အခုဒီမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးပေါ့လေ LDU ကိုလက်မှတ်ရေးထိုးပါဆိုရင်ဒါ NLD အစိုးရလက်ထက်နှစ်နှစ်အတွင်းမှာပထမဆုံးပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့တွေလို့ပြောရမှာဖြစ်ပါလေဗျာ။ဒါဥပဒေစင်ဆိုတာလက်ထက်တော့ဒီ NCA ဖြစ်ပေါ်ဖို့အတွက်ကိုအဖွဲ့16ဖွဲ့လောက်ပါဝင်ဆွေးနွေးခဲ့ကြတယ်။နောက်ပိုင်းမှာဆွေးနွေးတဲ့အချိန်မှာမပါဝင်ခဲ့တဲ့ဝါတို့ပါတို့ပါဝင်ပေါ့လေ။ဒီ15ဖွဲ့လောက်ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်တယ်။တကယ်တမ်းကျတော့10ဖွဲ့ပဲထိုးတယ်ပေါ့။အဲ့ဒီအနေထားအနေမှာအခုဒီ NLD ဆိုတာအဖွဲ့မှာတော့2ဖွဲ့ပထမဆုံးပါဝင်လာတယ်ဆိုတော့ဒီဟာဒီမှာငင်းကြဲဖြစ်စဉ်တော့ဆိုလို့ရှိရင်ဒါအလားအလာပိုကောင်းလာတယ်လို့ပြောလို့ရနိုင်တယ်ထင်ပါတယ်ခင်ဗျာ။
NCA လက်မှတ်ရေးထိုးတဲ့အဖွဲ့မထိုးတဲ့အဖွဲ့ဆိုပြီးတော့နှစ်ဖွဲ့ကွဲလွန်တဲ့သဘောအစကတည်းကရှိနေပါတယ်ဆိုအခုခါမှာမွန်ပြည်ပြည်သူကဒီဘက်မှာထိုးလိုက်တော့ NCA လက်မှတ်ထိုးမထိုးဆိုတော့အဲ့ဒီနှစ်ဖွဲ့အကြားမှာကွဲလွန်မှုပိုပြီးရောများပြင်းထန်လာတယ်လို့သုံးသပ်ရင်ရောရမှာခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာကတော့သူတို့ဒီလက်မှတ်ရေးထိုးတဲ့အချိန်မှာတော့ဒီတဖွဲ့ချင်းစီရဲ့သဘောထားနဲ့ဆုံးဖြတ်ဖို့ဆိုတဲ့ဟာမျိုးတွေသူတို့ကြားထဲမှာနှိမ့်နှိုင်းထားတာရှိပါတယ်ဗျအဲ့ဒါဆိုတော့အဲ့ဒီလိုမျိုးကြီးပြောဖို့တဲ့ပေါ့လေဒီတချို့ဟာတွေမှာတော့ဒီအစိုးရဘက်ကဘူဝါရနဲ့သက်ဆိုင်တယ်လို့တဖွဲ့ချင်းစီရဲ့အယူအဆတွေလည်းသက်ဆိုင်တယ်လို့ထင်ပါတယ်ဗျသူတို့အဖွဲ့တွေပြင်းပြမှာကတော့ဒီ NC လက်မှတ်ရေးထိုးရင်းဟာတဖွဲ့ချင်းစီရဲ့ဆုံးဖြတ်ချက်နဲ့သွားမယ်ဆိုတဲ့ဘူဝါရရှိသေးတာဆိုတော့ဟိုလိုမျိုးကြီးလမ်းကြောင်းကြီးပြည်သူတွေကြီးကွဲထွက်နေတယ်လို့တော့ပြောလို့မရဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့လက်မှတ်ရေးထိုးရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့လုံထုံးလုံကြီးနဲ့ပတ်သက်တဲ့ပြဿနာသာတော့ထားလိုက်ပါတော့အဲ့ဒါကိုညှိလို့ရနိုင်ရထားအောင်တော့မူဝါဒနဲ့ပတ်သက်ပြီးကွဲလွဲချက်ကြတော့ညှိလို့ရနိုင်ပါမှာအဓိကကွဲလွဲတဲ့မူဝါဒကဘာလဲဆိုရင်အဲ့မှာ
အဓိကကွဲလွဲတဲ့မူဝါဒကတော့ဒီအစိုးပိုင်းတော့ဒီအားလုံးပါဝင်ပြီးဖြစ်စဉ်ပေါ်မှာအားလုံးမပါဝင်တာပေါ့လေအားလုံးကိုမဖိတ်ခေါ်ဘူးဆိုတာကျွန်တော်တို့ဒီပလောင်တို့ကိုကန်တို့အီအီတို့ကိုလည်းရေးထိုးဖို့မဖိတ်ခေါ်ဘူးနောက်ဒီအခုလာဟုအဖွဲ့အစည်းတို့ ANC တို့ပေါ့လေနောက်ဒီအရင်ကရှိခဲ့တဲ့ WNO တို့ဖွဲ့ရတော့လည်းရေးထိုးကြမလို့ပါဝင်တော့မှနိုင်ငံဆွေးနွေးပွဲတွေမှာပါဝင်ပြောက်ဖို့ရတယ်ဆိုတော့မှပြောဆိုခဲ့တာရှိရပေါ့လေအဲ့လိုအနေထားနဲ့စပါမှာအာမူဝါဒတွေကတော့အရင်ကအမျိုးတွေရှိရပေါ့လေရှိရဆိုတော့အားလုံးပါဝင်လာရေးတဲ့ဆိုတော့အစိုးရဘက်ကတော့ဒီမူဝါဒတရက်ကိုအားလုံးလက်ခံနိုင်တဲ့ဟာမျိုးကိုရေးဆွဲဖော်ဆောင်ဖို့လုပ်မယ်လို့တော့မြင်ပါတယ်ဗ
ျဆိုတော့တချို့အဖွဲ့လက်မှတ်မထိုးသေးတဲ့မြောက်ပိုင်းဘက်ကအဖွဲ့တချို့ကပြောကြတာကတော့အစိုးရရဲ့သဘောထားအထူးသဖြင့်တပ်မတော်ရဲ့သဘောထားသူတို့ကိုလက်နဲ့အရင်စွန့်ခိုင်းပြီးမှသဘောတူညီမှုရယူမယ်ဆိုတဲ့သဘောထားမျိုးအများအားရှိနေတယ်လို့ပြောကြတယ်ခင်ဗျာအလိုကြားရပါတယ်အဲ့ဟာကဘလောက်မှန်ပါသလဲအဲ့ဒီအချက်ကဘလောက်အရေးကြီးသလဲခင်ဗျာ
အဲ့ဒီဟာရတော့ကျွန်တော်တို့လေးလာထားတော့ပေါ့လေသိထားတော့ဆိုရင်တော့ဒီ21ရာစုပင်လုံကိစ္စတွေတည်းမှာသူတို့ဆက်လက်ဆွေးနွေးရတဲ့အထဲမှာအဲ့ဒီအပိုင်းတွေပါဝင်တယ်လို့သိရပါတယ်ဗျဒီနိုင်ငံရေးဆွေးနွေးပွဲတွေထဲမှာပဲအခြေခံဆွေးနွေးပြီးတော့မှဆုံးဖြတ်ကြမယ်ဆိုတဲ့အနေအထားမျိုးကိုသိရပါတယ်ဗ
ျဆိုတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုအဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေလို့ပြောတဲ့အဖွဲ့တွေကတယောက်မှအလားအလာရှိပါလား
ပြီးခဲ့တဲ့ဒုတိယပင်လုံဒီလိုပွဲမှာတော့ဆိုရင်တော့သူတို့အစိုးရဘက်ကလည်းဖိတ်တယ်နောက်ပိုင်းမှာတော့သူတို့တွေကအာတဖွဲ့ချင်းစီအနေနဲ့ဖိတ်တယ်မျိုးလည်းမကဘူးသူတို့ခုနဖွဲ့ပေါ့ပေါင်းစည်းထားတဲ့ SDNCC အနေနဲ့ဖိတ်တယ်ဆိုရင်သူတို့အနေနဲ့စဉ်းစားမယ်ဆိုရင်တယောက်မယ်ဆိုရင်လူကြီးရှိခဲ့ပါတယ်ရှိခဲ့တယ်ဆိုရင်နောက်ပိုင်းဒီဝေးစားတဲ့အချိန်မှာတော့ဒီတရုတ်နိုင်ငံရဲ့ဇာဝင်စည်းကမ်းမှုကြတော့သူတို့တက်ရောက်လာတယ်ရှိပါတယ်ဒါပေမဲ့အဲ့ဒီထဲမှာသူတို့အနေနဲ့ပါဝင်ဆွေးနွေးဖို့ဆုံးဖြတ်ချက်ချတဲ့အပိုင်းတွေတို့ဘာလို့ပါဝင်နေတာမျိုးတွေနေရတဲ့အချိန်မှာသူတို့တွေက21ရာစုပင်လုံးဖွင့်ပွဲပြီးတဲ့နောက်မှာသူတို့ဆက်လက်မတက်ဘဲနဲ့ပြန်သွားတဲ့အနေအထားမျိုးတွေတော့ရှိပါတယ်ဗ
ျဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်အခုလာမယ့်အစည်းအဝေးမှာကြတော့ဗောအဲ့ဒီတဲ့အချိန်နဲ့တိုးတက်တောင်းပန်ပြီးရောသူတက်လာနိုင်မယ့်အလားအလာကိုမြင်ပါကြခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာတော့ဒီအခုလောလောဆယ်အနေထားရဆိုရင်တော့စူရဘကငင်းချိုင်းကွန်မရှင်က NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့ရင်းနဲ့တောက်လျှောက်ထိပ်သိမ်းဆက်ဆံတော့ဆွေးနွေးနေတဲ့အနေအထားတွေရှိပါတယ် နောက်တစ်ချိန်တည်းမှာပဲဒီပြည်နိုင်ငံဘက်ကလည်းဒီပြည်နိုင်ငံအခြေစိုက်အဖွဲ့အစည်းတွေနဲ့အစိုးရနဲ့ကြာမှာငြိမ်းချမ်းရေးပြည်ထောင်စုရဖို့ဆိုတော့ကြောင်းဆွေးဆက်နေတဲ့အနေအထားတွေလည်းရှိပါတယ်။ရှိတော့အဲ့ဒီဆွေးနွေးမှုတွေအပေါ်မှာပဲမူတည်ပြီးတော့မှပေါ်ဝတယောက်မှမတယောက်ပေါ့လေ။သူရဲ့ဆွေးနှစ်ဖက်ကြားမှာဆွေးနွေးကြတဲ့ဟာတွေပြည်လည်းမရှိမရှိပေါ်ပါပဲမူတည်ပြီးတော့ပဲပြောလို့ရမယ်ထင်ပါလေ။
အခုလက်မရေးထိုးတဲ့လာဟူရောမွန်ပြည်သက်ပါတီရောဒီဖက်ကအင်အားဆိုတာဖက်သူကမွန်ပြည်သက်ပါတီဆိုလို့ရှိရင်တမိုင်းလှူရှာတဲ့အဖွဲ့တွေထဲမှာ KNU တို့ဘာတို့ကအစွမ်းနဲ့ပြည်လဲသွားရင်သူတို့ကအထူးရက်တည်နေလို့မရတော့ဘူးကဒေါမီနိုအက်ဖက်ပေါ့လေတယောက်လဲရင်အကုန်လိုက်ပြီးပြီးသွားတဲ့သဘောမျိုးအဲဒါကြောင့်မလွှဲမစွေလက်မှတ်ရေးထိုးရတယ်ဆွဲသဘောမျိုးလည်းသုံးသပ်ကြတာရှိပါတယ်လောက်ဆိုလည်းပဲသိပြီးတော့မဖြစ်လောက်ဘူးဆိုပြီးတော့လည်းတချို့ကတွေ့ကြတာလည်းရှိပါတယ်ဆိုတော့အခုဒီဖွဲ့နှစ်ဖွဲ့လက်မှတ်ရေးတွေကတကယ်တော့သိတိတိယောက်အရေးပါလားသူတို့တွေဝန်ခံကြတာမှန်ပါလား
ဟုတ်ကဲ့ဒီလည်းကန်အင်အားတွေအနေနဲ့ရတက်ဆောင်နေဆိုတော့တချို့ကအဲ့လိုဝေဖန်နေတာမျိုးတွေရှိရပေါ့လေဒါပေမဲ့တစ်ခါတည်းကြည့်မယ်ဆိုရင်တော့ဒီတိုင်းသားလူမျိုးတွေအားလုံးကိုဒီတိုင်းသူစက်မှတ်မယ်ဆိုရင်တော့သူတို့အဖွဲ့အစည်းရှိနေတဲ့အပေါ်မှာဒီတိုင်းသူညီမျှမှုရဖိတ်ခေါ်တင်တယ်လို့အဲ့လိုမျိုးပြောရမှာဖြစ်ပါလေကြာနောက်တစ်ချက်အနေနဲ့တော့ဒီ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲတွေသူတို့လူမျိုးစုတွေကြားမှာကြည်ကြဲကြဲကဆွေးနွေးလာမယ်ဆိုရင်အခုတော့နေတဲ့လမ်းကြောင်းပေါ့ဒီဆော်ရယ်ပြည်တော်ကြီးတိဆောင်ရေးတွားမယ်လမ်းကြောင်းမှာဆိုရင်သူတို့တို့ကလက်သက်မထိုးဘဲနဲ့ရပ်တည်နေတဲ့အနေအထားတဲ့လက်မှတ်ထိုးပြီးတော့မှဒီနိုင်ငံရေးလမ်းကြောင်းပေါ်မှာပါဝင်လာမယ်ဆိုရင်တော့အင်အားပြည့်အနေနဲ့ရှိလာမယ်လို့ငြင်းကြည့်လို့ရပါတယ်ကြ
ာတော့ငင်းငင်းဆိုတာအပြန်လှန်ယုံကြည်စိတ်ချမှုပေါ့ဗျာ mutual trust အားကြီးကအရေးကြီးဆုံးဖြစ်မှထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့အချိန်တည်းအကြောင်းမဆွဲတာလို့ဒါလူပြည့်ရဲ့တခုသုံးတဲ့အနေနဲ့အပြစ်ခံရဆွဲရတယ်ဘာညာလုတ်တယ်ဆိုရင်တော့သိအစဉ်ပြေမှပြေမှပေါ့လေဆိုတော့တခုတော့လွှမ်းခြုံတုံ့ပြန်ရင်ဘုံဆိုဘယ်လိုပြောလို့ပါလဲ
ဟုတ်ကဲ့အခုကတော့အများဆုံးပြောနေကြတာကတော့ဒီဟောပေါ့လေအစိုးရမှာဆိုလို့ရှိရင်လည်းအစိုးရနှစ်ရရှိရဆိုပြီးဝေဖန်မှုတွေလည်းရှိနေဆိုတော့ပရောဂရမ်များကလည်းအဲ့ဒီအချက်ပေါ်မှာကြည့်နေတာရှိပါတယ်နောက်တစ်ချက်ကလည်းကျွန်တော်ဒီ2008ဖွဲ့စည်းပုံရပေးထားတဲ့ဘောင်ကြီးကနေလှုပ်ရှားနေရတဲ့လုတ်ကန်ဆောင်ရွက်နေရတဲ့အနေအထားကြီးဆိုတော့အဲ့ဒီပေါ်ဒီမှာလည်းဝေဖန်ရက်တွေရှိပါတယ်ကြာအဲ့ဒီအနေအထားတွေမှာနိုင်ငံတကာရဲ့အမြင်တွေရောဒီတိုင်းစားတွေရဲ့အမြင်တွေရောပြောင်းလဲသွားအောင်တချို့အနေအထားလေးတွေကိုဒီနိုင်ငံတော်ဘက်ကနေတော့ပေါင်းရနိုင်တယ်ဆိုလို့ရှိရင်နောက်ဒီ2008ဥပဒေနဲ့ပတ်သက်ပြီးတော့မှယုံကြည်မှုမရှိကြရဲသူရဲ့ဝေဖန်နေတဲ့အချက်တွေကိုတကယ်တမ်းကြည့်ကြည့်လေးနဲ့ဆွေးနွေးပြီးတော့ပြောင်းလဲနိုင်တဲ့အနေအထားတွေရှိမယ်ဆိုတော့ဆရာခွန်ကပြောပုံမျိုးအပြန်လိုက်ယုံကြည်မှုတွေပို့ပြီးတော့တက်လာတဲ့အနေအထားမျိုးတွေရှိလာတယ်လို့ပြောပြီးပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်အခုအဖြစ်ခက်ရဆဲရေးသဘောတူတဲ့အဖွဲ့တွေနဲ့သဘောမတူတဲ့အဖွဲ့တွေကိုအကြည့်လိုက်မယ်ဆိုရင်ထိုင်းမြန်မာနေဆက်ကအဖွဲ့တွေကသဘောတူတယ်တရုတ်မြန်မာနေဆက်ကအဖွဲ့ရသဘောမတူဘူးဆိုပြီးတော့အကြမ်းမင်းသုံးသပ်စရာဖြစ်နေပါတယ်ဆိုတော့ဒီကနှစ်ခုကိုကြည့်တော့အဖြစ်သူတို့နိုင်ငံရဲ့တိုင်းရင်းသားတနက်ကင်အင်အားစုတွေအပေါ်မှာထောက်ခံအပေးမှုဘလို့ကွာဟနေလို့များအဲ့လိုဖြစ်ရတယ်ဆိုတာသုံးသပ်ပြပါဦးခင
်ဗျဟုတ်ကဲ့ဒီရုပ်ကတော့မြန်မာပြည်နဲ့နေဆက်ဒေတာတွေမှာရင်းချမ်းရဖို့အင်တန်လိုလားနေရလို့သူကလည်းပြောဆိုပါတယ်ဗျမြန်မာပြည်ပေါ်မှာယဉ်ကျေးမှုဝန်ထမ်းမှုတွေရှိတယ်နောက်တောက်လျှောက်လည်းဒီ one belt one road ဆိုတဲ့အစီအစဉ်မျိုးတွေအကောင့်ထက်ပေါ်ဖို့ရှိနေတဲ့အနေအထားမျိုးတွေနောက်ဒီသဘောတန်ခွေပိုင်လိုင်းတွေရေကန်ပိုင်လိုင်းတွေကိုလည်းသူတို့လုံဆောင်နေတဲ့အနေအထားမျိုးတွေပေါ်မှာအလုံးကိုတုံ့ပြန်တဲ့ချိန်မှာတော့ပြည်ပြည်ဘက်ကဒီငင်းချေးဖြစ်စဉ်ပေါ်မှာဒီလိုလာတဲ့သဘောမျိုးတွေလည်းတွေ့ရတယ်ပုံပေါ်မှာပါဝင်ပတ်သက်လာတဲ့အနေအထားမျိုးတွေလည်းတွေ့ရပါတယ်ဗျတွေ့ရပါတယ်ဆိုတော့အဓိကအချက်အနေနဲ့ကတော့ဒီဒီဇိုင်းသားလက်နက်ကိုင်ဖွဲ့ရည်ရဲ့တောင်းဆိုချက်ဒီနဲ့ကျွန်တော်တို့ဒီအစိုးရနဲ့ကြားထဲမှာတော့သူညှိနှိုင်းနေတဲ့အချက်ကြီးကတချို့ဟာတွေကသူအချက်တွေတချို့ရှိနေသေးတယ်ကြောင်းဘလို့ဒီလိုမျိုးကြံ့ကြာနေသေးတယ်လို့လက်မှတ်ပါဝင်လက်မှတ်ရေးထိုးသေးဦးတယ်ဆိုသုံးခဲ့ရမှာဖြစ်ပါတယ်ဗျဒီသူရဲ့မကြည့်လေသေးတဲ့အချက်တွေကလည်းတရားဝင်ထုတ်ပြန်တဲ့အချက်မျိုးတွေမရှိတော့ကျွန်တော်တို့ဘက်ကတော့ဒီအချက်တွေချက်ဆိုတာမျိုးထောက်ပြဖို့ကတော့တော်တော်လေးတော့ခေးနေပါလေဗျ
။ဟုတ်ကဲ့အခု MCA လက်မှတ်ရေးထိုးတဲ့အဖွဲ့ရင်းနဲ့လက်မှတ်မရေးထိုးတဲ့အဖွဲ့ရဲ့အချင်းချင်းသူတို့အချင်းချင်းဆက်ဆံရေးရောဘယ်လိုရှိပါလဲခွန်မ
။ဟုတ်ကဲ့အစောပိုင်းတော့ကျွန်တော်တို့ဒီ MCA လက်မှတ်ရေးထိုးထားတဲ့ရှစ်ဖွဲ့နဲ့ဆိုလို့ရှိရင်တော့ဒီမထိုးသေးတဲ့အဖွဲ့တွေကြားထဲမှာတန်းနှစ်ဖက်ညီတိုင်းဆွေးနွေးတာရေးဆက်ဆံတာရှိရဆိုတဲ့မျိုးတွေသိရပါတယ်။နောက်ပိုင်းမှာဆိုရင်အထူးသဖြင့် UNFC အဖွဲ့နဲ့ဒီ NCA ကိုလက်မှတ်ရေးထိုးရတဲ့အဖွဲ့တွေဆိုတဲ့ထိုင်းနိုင်ငံမှာပြန်လည်တော့တူဆုံဆွေးနွေးတာတွေညီငိုင်းတာတွေရှိရဆိုပြီးတော့ပြရပါတယ်ခင်ဗျာ။ဟိုလိုမျိုးကြီးဆက်ဆံရေးပြပြတော့မှ မတွေ့ဆုံတဲ့သဘောမျိုးသဘောထားတင်းပါတဲ့အနေအထားမျိုးတွေမျိုးပေါ့လေဒီလိုမျိုးရေးထုတ်တဲ့အဖွဲ့နဲ့မထိုးတဲ့အဖွဲ့သားပါတင်းပါတဲ့ဆိုတဲ့အနေအထားမျိုးတွေတော့ကျွန်တော်တို့အခုချိန်ထိတော့မတွေ့မိသေးပါဘူးဗျာ
နောက်တစ်ခုက ANC ခိုင်အမျိုးသားကွန်ဂရက်အဲ့ဒီအဖွဲ့က ANC မှာလက်မရေးထုတ်မယ်လို့ပြောပြီးတော့နောက်ဆုံးအချိန်မှာမရေးထုတ်တော့ဘူးလို့သူကပြောလိုက်ပါတယ်အဲ့ဒီဟာကဘယ်လောက်ထိဒရိုက်ခတ်နိုင်မှာလဲဒီစဉ်းစားပွဲမှာ
ဟုတ်ကဲ့အဲ့ဒီဟာကတော့ကျွန်တော်တို့တုံးတပ်ပို့လည်းနည်းနည်းတော့ဖြစ်ပါလေ။သူတို့ရဲ့ထုတ်ပြန်ကြမှာဆိုရင်တော့ဒီလိုဒီ UNFC ဘက်ကနေတင်ပြတာလည်းအချက်ရှိချက်ပေါ့လေ။နောက်ပိုင်းသူတို့ကိုးချက်လေးလည်းပြောတယ်။ဒီအချက်ရှိချက်ကိုအပြီးပြတ်လို့ဆွေးနွေးနိုင်သေးတဲ့အနေအထားကြောင့်မလို့သူတို့ပေါင်းဝင်လက်မှတ်မရေးထိုးနိုင်သေးဘူးဆိုတဲ့ဟာမျိုးထုတ်ပြန်တာပေါ့လေ။နောက်တစ်ချက်ကလည်း Greenie သူတည့်ရေးပါတီ KNPP ဘက်မှာပြီးခဲ့တဲ့လပိုင်းကဖြစ်ပေါ်ခဲ့တဲ့အရေးပေါ်၃ရောက်တစ်ချက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှပြည်ပြည်ရဲ့မရှင်းနေနိုင်သေးတဲ့အနေအထားတည့်ရကြောင့်မလို့ပေါင်းဝင်လက်မှတ်ဒီထိုးသေးဦးတဲ့အနေအထားမျိုးပြောပါလေဗျ။အဲဒါဆိုတော့အဲ့ဒီအချက်တွေကိုပြည်လည်အောင်ညှိနှိုင်းရင်တော့နောက်ပိုင်းမှာပါဝင်လာတယ်လို့ပြောလို့ရမှာဖြစ်ပါလေဗျ။